တခိုင်ပြည်နယ်မြောက်ပိုင်းကတချို့ပြန်ပြိပက်ကပြီးချက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အင်းလောင်စုတွေကိုပထမတုပ်ဖြစ်နဲ့စတင်ပြီးဆင်းကောက်ယူနေပြီလို့ကုလသမဂ္ဂကပြောပါတယ်။နောက်ဆုံးရရှိထားတဲ့အချက်လက်တွေအရအသိရောက်ရှိလာတဲ့ဒုက္ခတွေအရေအတွက်ဟာ53,600 ရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးညုံကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရင်းရဒုက္ခတဲ့စခန်းကြီးတစ်ခုဖြစ်နေဖန်တီးဖို့အတွက်အရှင်မြင့်ဆောင်ရနေကြပါတယ်စခန်းတဲ့ဟာယာယီတာဖြစ်ပြီးစခန်းနဲ့နေထိုင်သူတွေကိုအပြင်ထွက်ခွင့်ပေးမှာမဟုတ်ကြောင်းလဲဒန်နီဒက်အစိုးရကအစိုးရအငြင်းအရာရှိသူကပြောပါတယ်အရင်ရှိနေပြီးသားဒုက္ခတဲ့တွေနဲ့နောက်ထပ်ရောက်လာသူစုစုပေါင်းဟာ7,000လောက်ရှိတယ်လို့လည်းခန့်မှန်းထားကြပြီးထက်ဝက်ကျော်ကတော့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဖာအကျန်းဖက်အဖွဲ့တိုက်ခိုက်မှုဆင်းရဲရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ရဲ့နေနေရှင်းလင်းမှုကြောင့်ထွက်လာတာဖြစ်ပြီးဒါဟာလူမျိုးတုံးလုံဆောင်မှုအဖြစ်နဲ့ကုလသမဂ္ဂကဆွတ်ဆွဲထားခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဗ္ဒူကလမ်ကတော့မြန်မာနိုင်ငံနယ်စပ်နားကကုတူပါလောင်နဲ့ဘလူခါလီဒုက္ခသည်စခန်းနှစ်ခုမှာကာလကြာရှည်စွာပြန့်ကျဲနေထိုင်တဲ့ဒုက္ခသည်တွေကိုအူခီးယားဒေသကဟက်တာ1,000ကျော်ခြေဝန်းတဲ့နေရာမှာနေရာချထားပေးဖို့အတွက်ဦးစားပေးပြီးလှုပ်ဆောင်နေပါတယ်လို့ဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်